ဒီမှာနေဆဲဖြစ်တယ်မြန်မာတမတော်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့အေအေတို့အကြားရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်တွေဘက်မှာတိုက်ပွဲဖြစ်ပွားနေဆဲဖြစ်တယ်လို့တိုက်ပွဲအတွင်းမှာအရသားတွေတေဆုံးမှုရှိပြီးဖမ်းဆီးခေါ်ဆောင်မှုတွေလည်းဖြစ်ပွားနေပါတယ်ဒီကနေ့မနေ့ပလောဝမြို့နယ်ဘက်ကရဲစခန်းတစ်ခုကိုအေအေဘက်ကတိုက်ခိုက်ခဲ့ပြီးတော့စခန်းမှုအပါအဝင်ကျေး ့ချောင်းလဲစံထောင်ရဲစခန်းကိုဝင်ရောက်စီးနှင်ခဲ့ပြီးစခန်းမှုနဲ့ဖွဲ့ကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့သမ္မတသတင်းမှပြန်ကြားရေးတွဲဖက်တွင်းမှုဂုံမှုချုပ်ဆွန်မင်းတို့က VOA ကိုခုလိုပြောပါတယ
်။စံထောင်ရဲစခန်းကမနေ့၄နေ့လောက်မှအဲ့တန်တော်ကဘာသာတော်ကစခန်းမှုလာခေါ်တယ်။စခန်းမှုကဆလိုက်ပြီးပါကျေဥ်ဆိုင်ဒီပါဆိုလေသူ့ကိုလာခေါ်တယ်လာခေါ်တဲ့အကြောင်းပြချက်နေပြီးခေါ်သွားတော့ဗျာလက်လက်ဒီအဆရာရှိတယ်သူလာခေါ်တယ်တော်လုံးဝင်းရံမှာအီနဲ့သူ့ရဲ့လိုက်တော့တာတော့ရဲတက်ပြက်ကြီးရဲ့ရဲတက်ပါတယောက်ပဲလိုက်ပါတယ်တော်လုံးဝင်းအလုံးမှာဖမ်းထားလိုက်တယ်တော့လုံးတက်ပြက်ကြီးကိုပြန်လွတ်လိုက်တယ်ပြန်လွတ်လိုက်လို့ကြာအဲရဲစခန်းကိုလက်နဲ့ဆားခိုင်းတယ်ကိုဝိုင်းထားတယ်လို့ပြောတယ်ရဲတက်ပြက်ကြီးကတော့လက်နဲ့မချဘူးဆိုတော့ရဲစခန်းကိုဆားတော့ကြာ၄နာရီ40လောက်မှာလက်နဲ့ကြီးနဲ့ပြစ်တယ်7နာရီလောက်မှာတခါထပ်ကြကြလူငယ်30 30လောက်နဲ့ရဲစခန်းကိုဝင်တိုက်တယ်ဆင်းလိုက်ခွဲလောက်မှာတော့ပြီးသွားတယ်ရဲစခန်းတော့မကြောက်ဘူးတက်ကလည်းငင်းနေရှင်းနေရေးဆက်ပြီးတော့သွားတယ်ဒီတော့ပြန်ထိန်းတယ
်တန်ထောင်ကြီးရရဲစခန်းမှုစလိုင်းပြီးပါနဲ့သူကြီးရအုပ်ချုပ်ရေးမှုဥချဟော်တို့ကိုအေအေတက်ကဖမ်းဆီးသွားကြောင်းရဲစခန်းမှုရဲ့ဆွေမျိုးသားချင်းတို့ကတီးပြုတ်ခဲ့ပါတယ်ရခိုင်တပ်မတော်ကလည်းရဲစခန်းစီးနှင်းတက်ကမှုအတွင်းထိခိုက်မှုရှိခဲ့တာကိုတော့အသေးစားတိမပြုတ်နိုင်သေးပါဘူးဒီကနေ့တောက်ကြနေမနေ့ပိုင်းရခိုင်ပြည်နယ်မြောက်ဦးမြို့နယ်ရန်ချောင်းသေးကရောင်မြင်ကျေးရွာအုပ်စုနလိပ်ကျေးရွာနားမှာမြမသမတော်နဲ့အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားနေမှုကြောင့်အဒီနာစင်ဦးရွာသား160ကျော်ဟာကြောက်ကြကျေးရွာဘက်ကိုတင်းချောင်လာကြတာကြောင့်စစ်ကြောင်တွေကိုနေရာချထားပေးနေရတယ်လို့ကြောက်ကြရွာအုပ်ချုပ်ရေးမှူးဦးအောင်စော်ကအခုလိုပြောပါတယ်
ဒီကရန်ဆောင်ဖြောင်းဒါလေးကြည့်ရအီးစစ်ဘက်ကတောင်ထမှာလို့ပြောပါတယ်လက်မှတ်ကြည့်တာလည်းကြားရပါတယ်အဲ့ဒါကိုကြောက်လို့ဆန်အော်ရွာက160လောက်ပါပါတယ်ဦးဆောင်စုကလက်စစ်ကြုံကြောက်လို့ပါအဲ့ဒီနေရာမှာမနေရလို့စစ်ကြီးဆောင်ဖတ်ပြီးလာကြတယ်ကျွန်တော်တို့ရွာရဲ့ဟိုဒီကရွာရွာကြောက်အဲ့ဒီနေရာမှာနေရာချထားမလို့ဒီမှာ
တိုက်ပွဲဖြစ်ပွားရာနလိပ်ရှိချမ်းတောင်တန်းနဲ့စင်ဦးရွာဟာနမိုင်းကြောကြောကွာဝေးပြီးစိုးရင်စိတ်တွေကြောင့်နေရကနေတင်းချောင်လာတယ်လို့ဦးအောင်စောကပြောပါတယ်ဒီနေ့မွန်းလွဲပိုင်းမှာကြောက်တော်မြို့နယ်ကဈေးချောင်းဆယ်မြောက်ဘက်မှာတမတော်နဲ့ရခိုင်လက်နက်ခံအေအေဖွဲ့တို့တိုက်ပွဲဖြစ်ပွားနေတယ်လို့ဈေးချောင်းဆယ်ကိုရောက်နေတဲ့ကြောက်တော်မြို့နယ်လူမှုကူညီရေးဖွဲ့ဝင်ကိုကျော်လှမြင့်ကပြောပါတယ
်ဈေးချောင်းဆယ်ကဖြစ်နေတယ်ဖြစ်ခဲ့တာတော့လက်နက်ကြီးတယ်လေလက်နက်ငယ်တယ်လေကြားရတယ်ကျွန်တော်တို့ကဒီမနေ့ကပဲဒီဈေးချောင်းဆယ်လောက်ကိုရောက်နေတယ်အချိန်ကဒီတနားကြီးလောက်ကစားလို့ကြားရပါတယ်ဒီဆောင်စီတော့ဒီကြောက်တော်နဲ့ချောင်းမှန်ခွဲလောက်ရှိမှာပေါ့ကြောက်တော်ရှိပဲနောက်မှာပါ
တိုက်ပွဲဖြစ်တဲ့နေရာကတော့စီချောင်းဆယ်မြောက်ဖက်မင်းနဆယ်ရှိဖက်ခကျူးပုံတောင်တန်းထက်ပန်းချကျော်လမ်းနေရာလို့ဒေသခံတွေကခံမှန်းပြောဆိုနေကြပါတယ်။ဒီရက်ပိုင်းတွင်တိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်လို့ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ်
ဒီကြော်ရင်းနဲ့တည်ရင်းနဲ့ဘလဝန်နဲ့တည်ရင်းရရဲ့အရှိတ်တောင်ကျဲမှာအဲ့ဒီဖြစ်ကြတယ်။နောက်ပြီးတော့ဒီကြော်ရင်းနဲ့တည်ရင်းနဲ့ဒီမြောက်ဦးနဲ့အောက်ကံကြီးရရဲ့အရှိတ်တောင်ကျဲမှာညနေ6:00ကြီးကနေပြီးတော့တိုက်ပစ်ကြတာ။အဲ့မှာတည်ရင်းရတဲ့ဒိဋ္ဌိကမြင့်ကြတယ်။ဒါမှဒီလက်နက်ကအင်အား200လောက်ကနေပြီးတော့ကျွန်တော်တို့ဒီခန်းကန်ရဲ့ရှိနေတဲ့ပုံစံနဲ့တည်ရင်းနဲ့တည်ရဖြစ်တာ။ညနေရတဲ့6:00ကြီးကနေတော့မတ်မတ်တက်တဲ့ဆိုတော့နောက်ပြီးတော့ရပ်ပြီးလေဟိုအများကြီးရှိတယ်။ရန်သူကြီးကနေပြီးတော့လည်းမခင်အောင်အောင်ဆောင်တယ်တင်းချီရမိတာရှိတယ်။
ပြီးခဲ့တဲ့ဖေဖော်ဝါရီ19ရက်နေ့ကလည်းမြောက်ဦးမြို့နယ်ရောင်ပြင်ကြောက်ကြနီးတွိုင်းမှာနှစ်ဖက်တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပြီးနှစ်ဖက်ကြာဆုံးမှုတွေရှိခဲ့ပါတယ်။တိုက်ပွဲဖြစ်ပွားပြီးထင်းရှား9ရှားနေတဲ့ရောင်ပြင်ကျန်းနင်းကန်တာစီကျေးရွာသား9ဦးပျောက်ဆုံးသွားခဲ့တယ်လို့ဖေဖော်ဝါရီ23ရက်နေ့မှာမီးရှို့ထားတဲ့အလောင်းကိုတွေ့ရတယ်လို့ကျန်းနင်းကန်ကျေးရွာအုပ်ချုပ်ရေးမှူးကပြောပါတယ
်။ကျွန်တော်တို့ကျေးရွာကပျောက်နေတဲ့လူတွေကတဲ့တင်နဲ့သွားပြီးတော့အဲ့ဒီဒိတ်ခေတဲ့နေရာကအပေါ်ကနေပြီးတော့ရေချောင်းနေပြီးတော့တဲ့တင်နဲ့ဆန့်ကျဲလာတာ။အိမ်နောက်ကတော့ဒီကြောက်တာအိမ်နောက်ကတဲ့တွေကရှိတယ်လူကမရှိဘူး။ကျွန်တော်ဒီခြေအောင်ယုံတွေရောဒီရေစခန်းတွေရောအကုန်လုံးတော့တုံးကြောက်တော့ပြီ။ဒါကြေးရနေကညာစစ်တနေလောက်မှဒီအိုးစစ်စစ်တဲ့နေရာရောင်ပြန်ပြေတော့အုပ်ချုပ်ရေးမှုစီကဖုံးလာတယ်။ဒီအလောင်းပုံအောင်ဒီမှာမှမင်းချိုးလို့ရှိတယ်လို့ပြောတယ်။သူတို့မြို့တော်စုစုံချောက်စုတော့20ရက်နေ့ကျွန်တော်တို့စစ်ရည်နေရာတော့ပြောပြပြေတယ်။အဲ့ဒီမင်းချိုးတဲ့နေရာကိုသူတို့ကနှမ်းလို့မရတော့ဘူး။ဘုံကဒီမင်းမကြမ်းတော့ဘူ
း။ရွာသားတွေကိုမြမတပ်မတော်ကနေဖမ်းဆီးစပ်ပြတ်ခဲ့တယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုကကအခုလိုဆွဲချက်တင်ပြောဆိုခဲ့ပါတယ်။
အဲ့ဒီတည်းကသူကဒီဟိုခေကူလာချတာနေတယ်အဲ့ဒီယာသားတွေကိုဒီလက်တက်ကနေပြီးတော့ဘောလုံးပါစီကိုတောင်းတယ်ဒီမှာအရင်နေ့ညနေတိုင်းမှာသူတို့ဒီမီရှိုတတ်ထားပြီးတော့ဥစ္စာတွေဖြစ်နေတယ်
အေးရဲ့ဆူဆွဲချက်ပေါ်မှာသမတော်တရင်မှပြန်ကြရေးတွဲဖက်တွင်းမှုဘုံမှုကျုပ်ဆိုမင်းထုံးကတော့မဟုတ်မှန်ကြောင်းညင်းဆိုခဲ့တယ်လို့တန်တရာဖြစ်စရာသူတွေကတော့ဖန်စီစစ်ဆေးမှုတော့ရှိနေတယ်လို့ဆိုပါတယ
်ဆူဆွဲချက်ပါမရှိပါဘူးကျွန်တော်လည်းဒါပေမဲ့ပြောထားချင်တယ်ဖန်စီခရင်ခရင်ထားတဲ့လူအဲ့ဒီထဲမှာတော့တယောက်တော့ရှိတယ်အစ်တောင်ဘက်မှာရေကြိုးတောင်ဘက်မှာတယောက်ရှိတယ်အဲ့ဒါတွေတော့လူရဲစခန်းမှာတရားဝင်စစ်ဆေးတွေရှိတယ်ဖန်စီထားချင်ဖန်စီထားကစစ်ဆေးနေရာချင်းစစ်ဆေးနေရာရှိတယ်ပြောတယ်
ဖေဖော်ဝါရီ20ရက်နေ့ကတမတော်နဲ့အေအေစီရေးပတိပကကြောင့်ရသေးတော်မြို့နယ်မင်းဘူးကျေးရွာကအမျိုးသမီးဦးသေဆုံးသွားပြီးခလေးငယ်သူနဲ့မျိုးသမီးသူဦးပါစိတ်ခက်ခံရရရှိခဲ့ပါတယ်။လက်ရှိရခိုင်ပြည်နယ်နဲ့ချင်းမြစ်နယ်ပလောဝမြို့နယ်တွင်မှမြမတမတော်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲတွေပြင်းထန်လာနေသလိုဒေသခံရွာသားတွေထိခိုက်ဒေဆုံးမှုတွေကလည်းပုံမှုရှိလာပြီးစစ်ဘေးတိမ်းရှောင်နေရတဲ့သူတွေလည်းတိုးပွားလာနေပါတယ်ခင်ဗျာ။